Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line 2 meter 32 kHz 933ညနဲ့933ညคลื่นโทมิเตอร์51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစွန်မမ
။ကျွန်တော်ကတော့ဝင်းမမ။ဒီညထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့ပဲပြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့ဂါဇာအပြစ်ရရေးအစ္စရေးကိုဖိအားပေးဖို့အမေရိကန်ကိုဟာမတ်စ်ကတောင်းဆိုလိုက်ပါတယ်။နောက်ယူကရိန်းသမ္မတအမေရိကန်အပါအဝင်မဟာမိတ်တွေနဲ့ဂျာမနီမှာသွားတွေ့ပြီးအကူအညီထပ်တောင်းခဲ့ပါတယ်။နောက်မြန်မာစစ်ကောင်စီခေါင်းဆောင်ရှမ်းနယ်ခရိုင်ခီးစဉ်ပြီးနန်ခမ်းမြို့နယ်ဖက်ကုံစစ်ဆောင်စခန်းဘုံကျဲခံလို့ကလေးနဲ့မြို့သမီးပါဝင်20ကျော်အထိတည်ဆုံခဲ့ရပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစိတ်ဝင်ရင
်ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးဖို့ချက်တွေလဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းဖက်ကုံမြို့နယ်ထဲမှာတော့စစ်ဘေးရှောင်စခန်းကိုစစ်ကောင်စီကကြာသပတေးနေ့ညတော့၄ချောင်းကနေဘုံကျဲတက်ခိုက်တဲ့အတွက်ကလေး၅ယောက်ပါဝင်အ ਨੇ စုံစစ်ရှောင်ပြည်သူ၁၀ဦးအသက်ဆုံးခဲ့ရပါတယ်
။မနေ့က9နာရီကျော်လောက်လေကျွန်တော်တို့ဒီမှာရှိတဲ့စစ်ဘေးရှောင်ကန်ကြီးတို့ကိုလေရင်နဲ့လာကျဲသွားတာဆိုအလောင်းရောဘာလို့ရှိလောင်းတော့ထလာရောမရှာတာ
။စစ်ဘေးရှောင်နေကိုကူညီပေးနေသူကအခြေအနေကိုပြောပြပေးခဲ့တာပါ။ဒီလိုရှမ်းတောင်ပိုင်းမှာစစ်ဘေးရှောင်စခန်းကိုဘုံကျဲတယ်လို့ပဲရှမ်းပြည်နယ်မြောက်ပိုင်းမှာအနန်းခမ်းမြို့မှာလည်းစစ်ကောင်စီကဘုံကျဲတက်ခိုက်လို့ကလေးငယ်နဲ့ကိုဝင်ဆောင်မိခင်အပါဝင်လူ၁၁ဦးအသက်ဆုံးခဲ့ရပါတယ်။ MOU နဲ့ပြည်ပသွားပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေပြည်တွင်းကိုလစာရဲ25ရာခိုင်နှုန်းပုံမှန်ပြန်မလွှဲပေးဘူးဆိုရင်အကန့်အသတ်တွေနဲ့ပိတ်သွားမယ်ဆိုပြီးကြေညာလိုက်ပါတယ်။ဒီလိုသတင်းတွေနဲ့နောက်ဆုံးရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်။
ဂါဇာအပြစ်ရရေးမနည်းဆက်သေးဘူးလို့ပြောတဲ့အစ္စရေးကိုဖိအားပေးဖို့အမေရိကန်ကိုဟာမတ်စ်ကတောင်းဆိုလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဒီအပြစ်ရရေးသဘောတူမှုရဖို့မနည်းဆက်သေးပါဘူးလို့ပြောလိုက်ချိန်မှာဂါဇာမှာအပြစ်ရနိုင်ရေးဟာမတ်စ်စစ်သေးကြအုပ်စုဘက်ကအခုလိုမနေ့ကတောင်းဆိုလိုက်တာပါ။ကာတာနိုင်ငံခြေဆိုင်ဟာမတ်စ်အဖွဲ့ညှိနှိုင်းရေးတာဝန်ခံခလီအယ်ဟိုင်ယာကနက်တန်ယာဟုနဲ့သူ့အစိုးရပေါ်အမေရိကန်နေနဲ့စစ်မှန်တဲ့ဖိအားပေးပြီးအစ္စရေးဘက်ကိုမျက်စိမိတ်ဗတ်လိုက်ပြနေတာဆက်မလုပ်ဖို့ပြောလိုက်ပါတယ်။ဂါဇာအပြစ်ရရင်းနဲ့တစ်စကံလဲလဲရရဆိုင်နေတဲ့အပေါ်ဒီနှစ်ဖက်လုံးကအပြန်အလှန်ဆွဆွဲလာနေတာမှာအခုနောက်ဆုံးဂါဇာကတစ်စကံ6ဦးသေဆုံးမှုနောက်ပိုင်းမှာတော့ဒီသဘောတူမှုရဖို့နတန်ယာဟုအပေါ်ဖိအားတွေပိုများလာနေပါတယ်။နတန်ယာဟုကတော့လက်ရှိသဘောတူမှုရဖို့မနည်းဆက်သေးဘူးလို့ပြောခဲ့ပေမဲ့ဒီသဘောတူမှုရဖို့လှုပ်ဆောင်နေတာအားလုံးကိုလှုပ်ပေးသွားပါမယ်လို့တော့အမေရိကန်သတင်းမီဒီယာတွေကပြောထားပါတယ်။နတန်ယာဟုကဟာမတ်စ်ရဲ့လက်နက်လမ်းကြောင်းပိတ်ဖို့အီဂျစ်ဂါဇာနဲ့ဇက်တရှဖီလာဒယ်ဖီစင်ကြံကိုတော့ဆက်ထိန်တာဖို့ပြောထားပေမဲ့ဟာမတ်စ်ဘက်ကတော့ဒီအစ္စရေးတပ်တွေလုံးဝပြန်ဆုတ်ပေးဖို့ကိုတောင်းဆိုထားပါတယ်။အခုလိုအစ္စရေးတပ်တွေဆက်ထိန်တာဖို့နတန်ယာဟုပြောနေတာကဂါဇာအပြစ်အရင်မရအောင်တမင်လုပ်နေတာလို့လည်းဟာမတ်စ်ဘက်ကတော့ဆွဆွဲထားပါတယ်ခင်ဗျာ။
အမေရိကန်စစ်ဘက်ကြီးကဲတွေပါဝင်မဟာမိတ်နိုင်ငံ50ကကိုယ်စားလှယ်တွေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီဂျာမနီနိုင်ငံမှာတွေ့ဆုံပါတယ်။အဲဒီတွေ့ဆုံမှုမှာတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထပ်ပြီးတော့ကူညီပေးဖို့အတွက်ကိုဖိအားပေးတောင်းဆိုခဲ့ပါတယ်။အမေရိကန်ကယူကရိန်းတို့လုံခြုံရေးအတွက်အမေရိကန်ဒေါ်လာတန်250ကူညီပေးမယ်ဆိုပြီးတော့ပြောဆိုပြီးအခုလိုတွေ့ဆုံတာပါ။ယူကရိန်းကရုရှားတို့ရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်မှုမှာပြောင်းလဲမှုတွေဖြစ်ပေါ်နေချိန်မှာပဲအခုလိုမျိုးခေါင်းဆောင်တွေတွေ့ဆုံကြတာလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကပြောပါတယ်။စီးရီးယားအရေးပါတဲ့ Donbass ဒေသအနီးမှာရုရှားတပ်ဖွဲ့တွေကိုတွန်းလှန်တိုက်ခိုက်နေတဲ့ချိန်ထဲမှာပဲယူကရိန်းတို့ကပထမဆုံးထိုးစစ်ကိုဖော်ဆောင်တိုက်ခိုက်နေပါတယ်။ယူကရိန်းတပ်ဖွဲ့တွေကရုရှားပိုင်နက်အထွေမှရှိတဲ့ Kars ဒေသကိုလျှက်ပြက်ထိုးစစ်ဆင်ပြီးသိမ်းပိုက်လိုက်နိုင်ပေမဲ့ရုရှားသမ္မတဗလိုဒီမီယာပူတင်ဘက်ကတော့အလျှော့ပေးတာမရှိဘဲနဲ့ယူကရိန်းစစ်တပ်အတွက်ထောက်ပံ့ရေးပစ္စည်းတွေပို့တဲ့နေရာမှာအရေးပါတဲ့ Pakrovsk မြို့ကိုသိမ်းပိုက်လိုက်ပါတယ်။ဒီလိုမျိုးကတ်ဒေတာတွေကနယ်မြေတွေလက်လွတ်ဆုံးရှုံးလိုက်ရတာကြောင့်ရုရှားတို့အနေနဲ့ခံစစ်ဘက်ကိုပြောင်းသွားပေမဲ့သမ္မတပူတင်ရဲ့မနာလိုစိတ်ကကြီးမားလွန်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်က ယူကရိန်းအတွက်စစ်ရေးအကူအညီပေးရေးအဖွဲ့တွေတွဲဆုံပွဲမစခင်မှာပဲကြိုတင်ပြင်ဆင်ထားတဲ့မိကုံးမှာထည့်သွင်းပြောကြားခဲ့ပါတယ်။လက်တလောမှာတော့မဟာမိတ်တို့အနေနဲ့ရုရှားအတွင်းမိုက်ထိတိုက်ခိုက်နိုင်တဲ့လက်နက်တွေကိုထပ်ပြီးတော့ပံ့ပိုးပေးပါလို့သမ္မတဇလန်စကီကတောင်းဆိုနေပါတယ်ရှင်
။ကရီဘီယံကျွန်းဒေသမှာတော့မငြိမ်မသက်ဖြစ်နေတဲ့ဟေတီနိုင်ငံကိုအမေရိကန်နိုင်ငံခြားရေးကိုယ်တိုင်သွားပြီးလုံခြုံရေးပို့လုပ်ပေးဖို့နဲ့ရွေးကောက်ပွဲအမြန်ဆုံးကျင်းပဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်မနေ့ကျသားရေးကအခုလိုသွားပြီးလူသားချင်းစာနာတဲ့အကူအညီဒေါ်လာ45,000,000ဒံထပ်ပေးမယ်လို့လည်းကြေညာခဲ့ပါတယ်။ဟေတီတနိုင်ငံလုံးမှာရေးပေါ်ချင်းနဲ့ထုတ်ပြန်ကြေညာခဲ့ပြီးနောက်တရံမှာပဲဝန်ကြီးဘလင်ကန်အခုလိုသွားရောက်ပြီးနိုင်ငံတကာတပ်တွေလုံခြုံရေးပို့ကူညီပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။မြို့တော်ပေါ်တူပရင်စ်အပါအဝင်နိုင်ငံတော်ဝန်ရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုထိန်းချုပ်နိုင်ဖို့ကင်ညာကရဲတပ်ဖွဲ့ဝင်400လောက်ကလည်းဥဆောင်ကြိုးစားနေကြပါတယ်။နိုင်ငံဆောင်ပါဝင်တဲ့ဒီကုလငင်းချင်းလုပ်ငန်းတွေပါဝင်ဒီလုံခြုံရေးလုပ်ငန်းတွေရေရှည်လက်ပတ်နိုင်ဖို့ငွေချေးပံ့ပိုးမှုနဲ့တပ်ဖွဲ့ဝင်အင်အားလိုအပ်နေတယ်လို့လည်းဝန်ကြီးဘလန်ကန်ကထောက်ပြခဲ့ပါတယ်။ဒါအပြင်ဟေတီမှာကုလသမဂ္ဂလုပ်ငန်းတွေပြန်လည်စတင်နိုင်ရေးကိုအမေရိကန်ကဥဆောင်ဆွေးနွေးနေပြီးလက်ခံနိုင်လောက်တဲ့ရေရှည်ပြောင်းလဲတွေအရင်မြင်ရဖို့လိုအပ်တယ်လို့လည်းသူကထည့်ပြောခဲ့ပါသေးတယ်။ကုလသမဂ္ဂငင်းချင်းရေထိန်းသိမ်းရေးလုပ်ငန်းတွေပြန်စနိုင်ဖို့လည်းသုံးသပ်နေတယ်လို့သူကဆက်ပြောခဲ့ပါတယ်။ဒီဟေတီရွက်ကောက်ပွဲတွေအမြန်ဆုံးပြန်လုပ်နိုင်ဖို့ကိုလည်းဟေတီဆွေအကိုသူတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ကင်ညာနိုင်ငံကကျောင်းအိတ်ကျောင်းစာအခြေခံမူလာတန်းကျောင်းဆောင်တစ်ခုမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်အဲ့ဒီမှာအနည်းဆုံးကျောင်းသား18ဦးအသက်ဆုံးခဲ့ပြီးတော့73ဦးကပြင်းထန်တဲ့မိလောင်ဒဏ်ရာတွေရခဲ့ပါတယ်လို့ရဲတပ်ဖွဲ့ကဒီကနေ့စက်တင်ဘာလ6ရက်နေ့မှာပြောပါတယ်။တည်ဆုံးသူအရေအတွက်ကထပ်ပြီးတော့တိုးလာနိုင်ပါတယ်။နိုင်ရီခရိုင်ထဲမှာရှိတဲ့ Hillside Andra Russia အခြေခံမူလာတန်းကြောင့်မနေ့တုန်းကဘာကြောင့်မလို့မီးလောင်ခဲ့တယ်ဆိုတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးနေပြီးတော့လိုအပ်တဲ့အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်ကင်ညာသမ္မတဝီလျံရူတိုကလည်းအင်မတန်မှစိတ်မချမ်းမြေ့ပွဲကောင်းတဲ့ဖြစ်ရဖြစ်နေပြောဆိုပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူသွားမယ်လို့ပြောပါတယ်ကင်ညာမှာတော့ကျောင်းရေးကျောင်းစာစာတင်ကျောင်းတွေမှာမကြခဏမီးလောင်မှုဖြစ်ပွားလေးရှိပါတယ်ကင်ညာမှာကျောင်းသားမိဘတွေကအိမ်နဲ့ကျောင်းအသွားပြန်လုပ်နေရတဲ့အချိန်ကုန်တတ်တာစေပြီးတော့ကလေးတွေစာတင်ချိန်ပိုရစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ကလေးတွေကိုမူလာတဲ့အရွယ်ကလေးကနေစလို့ကျောင်းရေးကျောင်းစာစတင်ကျောင်းတွေမှာထားပြီးတော့ပညာသင်ယူစေတာဖြစ်ပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9393နဲ့9383ညာ5မီတာ51 kHz 5885တို့ဖြင့်စနေတရမှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စကမင်္ဂလာညချမ်းမှာတော်တာရှင်များခင်ဗျာ VOA American တန်ကနေတောက်ကြညာတွေနေ့ကိုဆက်ပြီးတော့ပြောပြပေးနေပါတယ်စစ်ကောင်စီခေါင်းဆောင်ရှမ်းကယားခီးစဉ်ပြီးရှမ်းမြောက်ဘက်တအောင်းတက်ထိန်းထားတဲ့နန်းခမ်းမြို့နယ်ကယားဘက်ကဖေခွန်ကစစ်ရှောင်းစခန်းဘုံကျဲခံရလို့ကလေးနဲ့မျိုးသမီးပါဝင်20ကျော်အထိသေဆုံးခဲ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတောင်အမျိုးသားလူမျိုးရေးတပ်မတော် TNL ထိန်းချုပ်ထားတဲ့နန်းခမ်းမြို့ကိုဒီနေ့မနက်စောစောစစ်ကောင်စီကလေယာဉ်နဲ့ဘုံကျဲခဲ့လို့ကလေးငယ်နဲ့ကိုဝန်ဆောင်မိခင်အပါအဝင်12ဦးသေဆုံးခဲ့ရပြီး12ဦးထိဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေး2ဦး၊အမျိုးသမီး4ဦးနဲ့အမျိုးသား5ဦးစုစုပေါင်း10ယောက်ထိသေဆုံးရပြီးထိခိုက်ဒဏ်ရာသူကလည်း10ဦးကျော်တယ်လို့ TNL ကထုတ်ပြန်ထားပါသေးတယ်။အရက်သားတွေရှိနေတဲ့ညစေးတန်းနဲ့ခမဆောင်တစ်ခုကိုအခုလိုဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးနန်းခမ်းမြို့ကို TNL တပ်ဖွဲ့တွေသိမ်းယူပြီးတဲ့နောက်ပိုင်းပထမဆုံးတိုက်ခတ်ခံရတာလည်းဖြစ်ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့တဲကစစ်ပေးဆောင်စခန်းတစ်ခုကိုလည်းမနေ့ချက်သားရင်းည9နာရီလောက်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်လို့ကလေး9ယောက်ပါဝင်10ယောက်သေဆုံးသွားခဲ့ပါတယ်။တိုက်ခတ်တဲ့အရာသူတွေလည်းရှိနေပေမဲ့အရေးအတွက်အတိအကျတော့မသိရသေးဘူးလို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတွေက VOA ကိုပြောပါတယ်။လက်တလောတိုက်ပွဲတွေမရှိဘဲစစ်ဘေးရှောင်တွေခုံလုံးနေတဲ့ဒီစခန်းကိုလေရင်နဲ့လာဘုံကျဲသွားတာလို့ဒေသခံတွေကပြောနေပါတယ်ခင်ဗျာ
မြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ online ငွေလိမ်ဂိုင်းတွေမှာအလုပ်လုပ်ဖို့အတ္တမဖန်စီခိုင်းစီခံထားရတဲ့တီရီလင်္ကာနိုင်ငံသား20ဒီကနေ့တီရီလင်္ကာကိုပြန်ရောက်သွားပြီဖြစ်ပါတယ်။ရန်ကုန်မြို့အခြေစိုက်တီရီလင်္ကာတန်ယုံနဲ့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုကြောင့်တီရီလင်္ကာနိုင်ငံသားအယောက်20ကိုနေရက်ကိုပြန်ပို့ပေးနိုင်ခဲ့ပါတယ်လို့တီရီလင်္ကာတန်ယုံကဒီကနေ့တောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။ အမျိုးသားက16ဦးဖြစ်ပါတယ်အမျိုးသမီးက4ဦးဖြစ်ပါတယ်သူတို့ကတော့အခုဆိုလို့ရှိလို့ရှိရင်ထိုင်းနိုင်ငံဘက်ကိုကယ်ထုတ်ပြီးတော့ထိုင်းလေဆိပ်ကနေတဆင်သီရီလင်္ကာနိုင်ငံကိုလံဘိုမြို့တော်မှာရှိတဲ့ခန္တာနာရကီလေဆိပ်ကိုမနေ့ညတုန်းကရောက်ရှိလာတာဖြစ်ပါတယ်သီရီလင်္ကာလူဝင်မှုကြီးကြပ်ရေးလူမှောင်ခိုကူးမှုနဲ့ပင်လယ်ရေကြောင်းရာဇဝတ်မှုတိုက်ဖျက်ရေးဌာနကသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူပြီးတော့နေအသီးသီးကိုပြန်ပို့ပေးခဲ့ပါတယ်မြန်မာနိုင်ငံထဲမှာအခြေစိုက်ပြီးတော့ငွေလိမ်နေတဲ့ online ရာဇဝတ်ခိုင်းနေရဲ့လိမ်လည်ဖျားယောင်းတဲ့ထောင်ချောင်းမိပြီးတော့မြန်မာနိုင်ငံထဲမှာဒီလိုမျိုးအခြေစိုက်ပြီးတော့အာရမအလုတ်ကိုင်းခိုင်းစေခံထားရတဲ့ဒေတာတွေနိုင်ငံတွေမှာတော့နိုင်ငံသားအများအပြားကရှိနေစေဖြစ်ပါတယ်ရှင
်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးဆိုမျိုးတော်မှာတွေ့ဆုံခဲ့ကြပါတယ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်နှစ်ဦးတောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာဒီနေ့တွေ့ဆုံပြီးဒေတာတွေငင်းချင်းရေးနဲ့ဒီနေ့ရေးကိစ္စတွေကိုဆွေးနွေးကြတာပါမချခင်ဂျပန်အတွင်းတာဝန်ကအနားယူရမယ့်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာဒီနေ့ပဲတောင်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်နေသွားရောက်နေတာပါဂျပန်နဲ့တောင်ကိုရီးယားကြားဆက်ဆံရေးပုံမှုခိုင်မာသွားဖို့မျှော်လင့်တယ်လို့ဝန်ကြီးကီရှိရာကထုတ်ပြောခဲ့ပါတယ်တောင်ကိုရီးယားဂျပန်နဲ့အမေရိကန်သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုတိုးတက်နေတဲ့အချိန်ကိုလည်းဆက်ပြီးထိန်းထားနိုင်ဖို့တောင်ကိုရီးယားသမ္မတယွန်ဆော့ယုတ်ကလည်းကတိပြုခဲ့ပါတယ်အတိတ်ဖြစ်ရတဲ့ခံစားချက်တွေကြောင့်နှစ်နိုင်ငံလုံးဆက်ဆံရေးအဆင်မပြေတာတွေရှိခဲ့ပေမဲ့ဒါတွေကိုဖြည့်ရှင်းကျော်လွှားပြီးအနာဂတ်မှာပူးပေါင်းဆောင်ရွက်နိုင်အောင်သူတို့အရင်ခေါင်းဆောင်တွေဂျိုပန်ခဲ့တယ်လို့ဆက်ပြီးဂျိုပန်အားထုတ်ဖို့အရေးကြီးတဲ့အချိန်လဲဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောခဲ့ပါတယ်ခင်ဗျာ
အားပြင်းတဲ့စူပါထိုင်ဖုန်းမုန်တိုင်းယာကီဟာလေတိုင်နှုန်းတနာ145မိုင်နှုန်းနဲ့တောက်ကြနေနေ့လယ်ပိုင်းမှာတော့တရုတ်နိုင်ငံဟိုင်နန်ကျွန်းအရှေ့မြောက်ဘက်မှာရှိတဲ့ဝမ်ချန်းမြို့ကိုတောက်ကြညပိုင်းတုန်းကဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ဟိုင်နန်ကျွန်းကိုတိုက်ခိုက်ခဲ့တဲ့လူ46ဦးအသက်ဆုံးခဲ့ရတဲ့ရမန်ဆန်တိုင်ဖုန်းမုန်တိုင်းနောက်ပိုင်းမှာတော့ဒီစူပါတိုင်ဖုန်းမုန်တိုင်းရာကီကအင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။ဟိုင်နန်ကျွန်းနဲ့ဂွမ်ဂျိုးပြည်နယ်တွေမှာအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒေသခံ4သိန်းကျော်ကိုအာဏာပိုင်တွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားရပါတယ်။ဒီတိုင်ဖုန်းမုန်တိုင်းကိုတော့ဆယ်စုနှစ်တစ်ခုအတွင်းမှာအပြင်းထန်ဆုံးမုန်တိုင်းဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းရာကီဟာတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်နေပြီးတော့စနေနေ့မှာတော့ဗီယက်နမ်နိုင်ငံမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်တွေရှိတဲ့ဟာလောင်းဘေးဒေသကိုဥတီတိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းကြောင့်အစုရှယ်ယာဈေးကွက်တောက်ကြနေကပိတ်ထားသလိုစာတင်ကြောင်းနေနဲ့ရုံးတွေကိုလည်းပိတ်ထားလိုက်ပြီးဖြစ်ပါတယ်ဒီတိုင်ဖုန်းမုန်တိုင်းကြောင့်ဒီသတင်းပတ်အစောပိုင်းမှာတော့ဖိလစ်ပိုင်နိုင်ငံဘက်မှာရေကြီးမြေပြိုတာတွေကြုံခဲ့ရပြီးတော့အနည်းဆုံးလူ13သေဆုံးခဲ့ပါတယ်အိနီးချင်းဗီယက်နမ်နိုင်ငံမှာလည်းလူတောင်းနဲ့ချီပြီးတော့ဘေးလွရာကိုအရေးပေါ်ရွှေ့ပြောင်းပေးထားရပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်။အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်တွေကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တွေအသက်ဆုံးခဲ့ရတဲ့သတင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်တွေကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီကစက်တင်ဘာလ5ရက်နေ့ကြာသပတေးနေ့ည9နာရီကျော်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေး9ယောက်အပါအဝင်ဒီ10ဦးအသက်ဆုံးခဲ့ရတယ်လို့နောက်ဆုံးရသတင်းတွေမှာကျမတို့ကသိရှိရပါတယ်။အခုလိုမျိုးစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တဲ့အတွက်စစ်ဘေးဒုက္ခသည်အများအပြားသေဆုံးပြီးတော့ဒဏ်ရာအပြင်းထန်ရခဲ့တဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
စစ်ဘေးဒုက္ခသည်တထောင်လောက်ရှိနေတဲ့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ကစစ်ဘေးရှောင်စခန်းတစ်ခုအပေါ်ကြာသပတေးနေ့စက်တင်ဘာလ5ရက်နေ့ညပိုင်းကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့ပါတယ်။ဘုံကျဲမှုကြောင့်ကလေး9ယောက်အပါအဝင်10ယောက်သေဆုံးခဲ့တယ်ဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတယောက်ကအစောပိုင်းကအခုလိုပြောပါဗျာ
။ကျွန်မလည်းဆက်ရပါ့
။အေးမနေ့ရက9နာရီကျော်လောက်လေကျွန်မတို့ဒီမှာရှိတဲ့စစ်တီရှောင်းကန်တီတို့ကိုလေးရင်လာကျေးသွားတာဆက်အလောင်းရောဟာဘောနော်ရှင်းလောင်းတော့ထွက်လာပြီဘောနော်ရှာတာဒီထိုင်တဲ့တိုင်းရရလည်းကွန်လုံးစီရောလုံးကိုထားတယ
်။ဒီစစ်ဘေးရှောင်းစခန်းမှာကျောင်းနေရွယ်ကလေးငယ်600ဝန်းကျင်လောက်နဲ့လူရည်1000လောက်နေထိုင်နေကြတာပါ။ကလေးငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးတွေအများစုနေထိုင်နေကြတဲ့စစ်ဘေးရှောင်းစခန်းအပေါ်စစ်တပ်ရဲ့ဘုံကျဲမှုကြောင့်ဒဏ်ရာရသူတွေများလာတယ်လို့လည်းပြောပါတယ်။
ဟိုလူကြီးတစ်ထောင်ဝန်းကျင်လောက်ရှိတဲ့စီရှောင်းဆန်ပေးသွားတယ်။ဆေးရုံလည်းမရောက်သေးတော့လေ။အခုဒီမှာရှိတဲ့လူတွေလည်းဒီအလောင်းနဲ့လည်းတော်တော်ရှုံပြီးတော့လေ။ဆောင်းတာက10ယောက်ပေါ့နော်။စီထားတော့အဲ့ပေါ့နော်10ယောက်က။ဟုတ
်ကဲ့ဟုတ်ကဲ့။
ဟိုကျန်တဲ့လူတွေလည်းပြည်ပြည်ရွှေနေပါလားဆိုတော့လည်းသူရှုံနေကြတော့
ဒီစီယုံပင်ရောက်ရောက်လဲဆိုမှလို့လည်းမရဖြစ်နေစီယုံရောက်မှပင်တိကျတိကျမှရှက
်စစ်ကောင်စီတက်တည်နဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတက်တည်ကြအရင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်မဲ့ထင်တဲ့နေရာတွေမှာစစ်ဘေးရှောင်နေကြရတာဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေဖြစ်မနေပဲစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တာဆိုပြီးစစ်ဘေးရှောင်တွေကပြောပါတယ်စစ်ဘေးရှောင်နေတဲ့နေရာအပေါ်ဘုံကျဲခံရတဲ့အတွက်ဒုက္ခသည်တွေဟာဘယ်ကိုထပ်ပြီးတောရမမသိဖြစ်နေကြတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်ဈေးရုံဈေးကန်းတွေမှာလုံလောက်တဲ့ဈေးဝါးနဲ့ပစ္စည်းကိရိယာတွေအလုံလောက်မရှိတာကြောင့်အချိန်နေဆိုးတဲ့ဒဏ်ရာပြင်းထန်နေသူတွေကိုလည်းကုသဖို့အတွက်အခက်အခဲတွေရှိနေကြပါတယ်ရှင်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်စစ်ဘေးရှောင်စခန်းကိုစစ်ကောင်စီကဘုံးကျဲတိုက်ခိုက်ခဲ့တဲ့သတင်းကို VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ကျမတို့ VOE ကဓာတ်ရိုက်စုံစမ်းလို့ရသမျှနောက်ဆုံးအခြေအနေမှာတော့ဖေခုံမြို့နယ်တွေကစစ်ဘေးရှောင်စခန်းကိုစစ်ကောင်စီကလေကြောင်းကနေဘုံးကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်အသက်ဆုံးရတဲ့သူကအနည်းဆုံးလူ10ယောက်အထိရှိသွားပြီဖြစ်တဲ့အကြောင်းကိုသိရပါတယ်။ VOE အနေနဲ့စစ်ရေးပြည်ပခါနောက်ဆုံးအခြေအနေတွေကိုဆက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါတယ်။အခုလိုမျိုးရှမ်းတောင်ဘက်မှာဘုံကျဲတိုက်ခိုက်နေတယ်လို့ပဲတချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းစစ်ကောင်စီကဘုံကျဲတိုက်ခိုက်လို့ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်အသက်ဆုံးရတဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်တရုတ်မြန်မာနယ်ဇက်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခတ်မြို့ကမြို့မှာတော့ဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်အဲ့ဒီဘုံကျဲတိုက်ခိုက်မှုတွင်မှာကလေးငယ်နဲ့ကိုဝင်ဆောင်မိခင်အပါအဝင်လူ၁၁ဦးအသက်ဆုံးခဲ့ရပါတယ်တအောင်မျိုးသားလူမျိုးရေးတက်မတော်တီအန်လန်လေးကနမ်ခတ်မြို့ကိုတင်ယူခဲ့ပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာလူ၁၂ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခတ်မြို့ကဘုံးကျဲတိုက်ခိုက်မှုသတင်းကိုရန်နိုင်တင်ပြပေးပါမယ်ရှင်
။တအန်တီအန်လေးသိမ်းပိုက်ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနမ်ခတ်မြို့ကိုညစ်တကောင်ကျော်တောက်ချနေမနဲ့တနားရီကျော်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တွေကုံဆောင်မိခင်တွေပါဝင်လူ၁၁ဦးသေဆုံးခဲ့တယ်လို့တာအမျိုးသမီးအဖွဲ့ TWO ရဲ့တာဝန်ရှိသူတူကအခုလိုပြောပါရယ
်မနေ့ညတနားရီခွဲလောက်မှာပေါ့နော်ပုံက၂ချိန်လာကျဲလိုက်တယ်တလုံးကြတော့ဒီညဇေးတန်းဇေးတန်းမှာတလုံးကြတယ်အဲ့မှာတော့ထိခိုက်မှုတော်တော်များတယ်နောက်တလုံးကြတော့ခမတစ်ခုမှာကြတာပေါ့နော်ဒီမှာတော့တည်ရတဲ့အစင်းအရာဆိုရင်တော့တည်ဆုံးတာကတော့၁၁ဦးရှိရပါတော့ကလေးအပါဝင်၁၁ဦးရှိရကိုဝင်ဆောင်မိခင်တူပါတယ်ပြီးတော့ဒဏ်ရာရတဲ့သူက၁၂ယောက်ရှိရဒီနောက်ဆက်တွဲကတော့ဒီနေ့လေခင်ခါထီတော့ပြန်ပြင်မှာတော့မတည်ရသေးဘူးပေါ့နော
်တရုတ်မြန်မာနယ်စပ်ဒေသခံတူကလည်းစစ်တပ်ဘုံကျဲမှုနဲ့ပတ်သက်လို့သူတည်ထားတာကိုအစောပိုင်းကအခုလို့ပြောပြပါတယ
်ဒီမနေ့ပေါ့မနေ့အစောရေးကနိုင်ဆွဲလို့ပေါ့နော်အဲချိန်ကသူကပုံးနှလုံးနဲ့ကျဲသွားတယ်ချက်နေနေပေါ့နော်အာချိတာက9နှစ်အောက်ကလေးက2ယောက်ရှိမယ်7နှစ်အောက်က2ယောက်ရှိမယ်7နှစ်အောက်က2ယောက်ရှိမယ်ပြီးတော့ကိုဝန်ဆောင်မှုရှင်2ယောက်ရှိမယ်အသက်80ကျော်က2ယောက်ပါမယ်အားလုံးနှောင်းက12ယောက်နေတယ်7ယောက်တော့တန်ရန်ရတယ်အခုကလူကထရှာတော့ဒီပုံကံကြောင့်ပြည့်စုံသွားတာအိမ်၂၀ကျော်ဖြစ်မယ်ပြီးတော့ဒီအစားနာတွေဆင်သွားတဲ့အချိန်မှာတချို့အိမ်တွေသွားချိတဲ့အချိန်မှာကျတော့အိမ်ပေါင်း50ဖြတ်မနေချိတာပေါ့နော်အဲ့လိုတော့ကျွန်တော်တကယ်ချင်းနေရအဲ့လိုပြောတယ်
တိုက်ပွဲတွေဖြစ်မနေပဲအရသားတွေရှိနေတဲ့နေရာတွေပေါ်စစ်တပ်ကတိုက်ခိုက်နေတာဟာစစ်ရာဇဝမှုကျူးလွန်နေတာဖြစ်တယ်လို့ဒါအမျိုးသမီးအဖွဲ့တာဝန်ရှိသူကပြောလိုက်ပါတယ်
ဒီနမ်ခတ်မှာဖြစ်သွားတဲ့ဟာဆိုရင်တိုက်ပွဲဖြစ်ပွားခြင်းမရှိဘူးเนาะဒီ operation ပြီးကြတဲ့ကာတာပထမဆုံးချိန်လာပြီးမှကျဲတာဖြစ်တယ်သူတို့ကျဲတဲ့နေရာဒီလုံးဝကိုပြည်သူလူထုအယက်သားတွေရှိတဲ့နေရာတွေဖြစ်တယ်တခြားဌာနဆိုင်ရာယုံတွေနဲ့လည်းခက်ဝဲဝဲမှာရှိနေတဲ့အနေအထားမှာတွေ့နေရတာပေါ့เนาะဆိုတော့ဒီလိုလုပ်တယ်ဆိုတာကသူကလုံးဝကိုရွယ်ချက်ရှိရှိနဲ့ပြည်သူလူထုဥတီတိုက်ခိုက်တယ်လို့ပြောလို့ရတယ်လို့ဒီနိုင်ငံတကာရဲ့ဥပဒေကိုလည်းလုံးဝကိုလေးစားမှုမရှိဘဲနဲ့ဒီပေါ်မှာလူရှုတယ်ဒီနိုင်ငံတကာဥပဒေကိုလည်းမထိမှန်းမြင်လောက်ကြတာပြောလို့ရအောင်ပေါ့နော်ဒါဒီ war crime တစ်ခုဖြစ်နေတာပေါ့နော
်စစ်ကောင်စီကပေါင်900ဘုံးလုံးကျဲချခဲ့တာမှာညာစေးအနီးကနေအင်းဒီအပေါ်နဲ့ကျားစုခမ်းမအနီးကနနေရမှာကြားရောက်ပောက်ကွဲခဲ့ကြောင်းကလေးနှစ်ဦးအမျိုးသား5ဦးနဲ့ကိုန်းဆောင်2ဦးပါဝင်အမျိုးသမီး4ဦးတေဆုံးကြောင်းနဲ့11ယောက်ထိခိုက်ခဲ့ကြောင်း DNL ကအစောပိုင်းကထုတ်ပြန်ထားပါတယ် ငွေတိုင်းမြန်မျိုးနယ်မှာလည်းဒီနေ့စက်တင်ဘာ6ရက်မှာစစ်တပ်ရဲ့လေတောက်တိုက်ခိုက်မှုကြောင့်၄ယောက်သေဆုံးခဲ့သလိုမန္တလေးတိုင်းနှထုံးကြီးမြို့နယ်နဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းလေတောက်ကတိုက်ခိုက်ခဲ့တာတွေရှိတယ်လို့ဒေသတွင်းကလာတဲ့သတင်းတွေမှာပြောထားကြပါတယ်။မနေ့စက်တင်ဘာ5ရက်နေ့ကြာသပတေးနေ့ညပိုင်းကတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့ကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တာကြောင့်ကလေး9ဦးပါဝင်လူ10ဦးထပ်မံသေဆုံးခဲ့ပါတယ်။အခုလိုအရသာပြည်သူတွေရှိနေတဲ့နေရာတွေပေါ်လေကြောင်းကနေတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။စက်တင်ဘာ3ရက်နေ့နဲ့4ရက်နေ့ကလည်းမန်တုံမြို့နဲ့တီဘောမြို့တွေပေါ်မှာဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ1ယောက်သေဆုံးပြီးတော့3ယောက်ထိခိုက်ခဲ့ပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်မန်တုံတီဘောကြောင်မဲနန်းခမ်းမြို့အပါအဝင်မြို့တော်များများမှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးတော့နန်းခမ်းဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခတ်မြို့မှာဒီကနေ့မနက်အစောပိုင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်ကိုဝင်းဆောင်မိခင်နဲ့ဒေသခံပြည်သူတို့အသက်ဆုံးရတဲ့တဲ့ရင်ကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြည်ပထွက်ပြီးတော့အလုံးလုံးနေတဲ့ MOU လုံသားတွေအိမ်ဝင်ငွေပြန်မလွှဲဘူးဆိုရင်ပြည်ပထွက်ခွင့်ပိတ်ခံရနိုင်တဲ့အခြေအနေကိုတင်ပြပေးကြပါမယ်။ပြည်ပကိုအလုံသမားစာချုပ် MOU နဲ့တရားဝင်သွားပြီးတော့အလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပုံမှန်ပြန်ပြီးတော့လွှဲမပေးဘူးဆိုရင်ပြည်ပမှာအလုံသွားပြီးတော့လုတ်ခွင့်အကန့်အသတ်နဲ့ပိတ်သွားမယ်လို့စစ်ကောင်စီရဲ့မြန်မာအလုံသမားရေးဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ငံသားထွက်ပြီးတော့အလုံလုံးနေတဲ့သူတွေစီကနေစစ်ကောင်စီကနောက်တနည်းနဲ့ဝင်ငွေရှာနေတဲ့အခြေအနေဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းတင်ပြပေးထားပါတယ်
။ထိုင်းနိုင်ငံအပါအဝင်ပြည်ပမှာ MOU အလုံသမားစာချုပ်နဲ့တရားဝင်အလုံးလုံးနေတဲ့မြန်မာနိုင်ငံသားတိုင်းရဲ့လစာငွေရဲ့အနည်းဆုံး25ရာခိုင်နှုန်းကိုမိသားစုစီလတိုင်းဒါမှမဟုတ်3လတစ်ကြိမ်မဖြစ်မနေလွှဲပြောင်းပေးရမယ်လို့စစ်ကောင်စီရဲ့အလုံသမားရေးဌာနကစက်တင်ဘာ5ရက်နေ့ကကြေညာခဲ့ပါတယ်။ဒီလိုပြန်လွှဲတဲ့ငွေတွေကိုဗဟိုဘဏ်နဲ့တရားဝင်ငွေလွှဲခွင့်ရထားတဲ့ဘဏ်လုပ်ငန်းတွေကနေတရားဝင်သတ်မှတ်ထားတဲ့ဈေးနဲ့လွှဲရမှာဖြစ်ပါတယ်။ပြက်ကွက်မယ်ဆိုရင်တော့ပြည်ပထွက်ခွင့်ကာလအကန့်အသတ်နဲ့ပိတ်တာပြည်ပအလုံးကိုင်းတက်တေကန်ကတ် OWIC ထုတ်မပေးတာနိုင်ငံကူးလက်မှတ် password တက်တန်းတိုးမပေးတာတွေလုပ်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဘိုးဘန်ကသတ်မှတ်တဲ့ငွေလဲနှုန်းကဈေးကွက်ပေါက်ဈေးထက်အဆမတန်နည်းနေလို့မြန်မာအများစုကငွေမလွှဲကျင်ကြပါဘူး။ဒါကြောင့်သူတို့ကိုပြည်ပဆေလွတ်လိုက်တဲ့ agency တွေကိုငွေလွှဲဖို့ကိစ္စတွေကိုပါစောင့်ကြည့်စီစစ်ပေးဖို့စစ်ကောက်စီကဖိအားပေးထားပါတယ်။အဲ့ဒီအတွက် agency တွေမှလည်းအခက်အခဲတွေကြုံနေရတယ်လို့ဒီလုပ်ငန်းလုပ်ကိုင်နေသူတို့ကပြောပါတယ်။
အေဂျင်စီကအကုန်လုပ်ပါရတော့ဗျာဒီပတ်စံကကြတော့လောက်ကမအလို့ရမယ့်ပတ်စံတော့ဗျာအေဂျင်စီကလို့ရမယ့်ပတ်စံမဟုတ်ဘူးအဲဒါပေမဲ့အဲလိုလုံးမှာကကြတော့ကျွန်တော်တို့ကတော့အေဂျင်စီကနေကလေးတွေကိုအချိန်စနစ်နဲ့ပို့လိုက်တယ်ဆိုရင်တော့မှအဲ့အချိန်ကိုကျွန်တော်တို့ကတတိယညနေလို့ဖြတ်ချလို့မရတိုက်ရိုက်နော်အားရောက်လဲဆိုကလေးတွေကိုလာကပြန်ပေးပြီးတော့မှကျွန်တော်တို့ကကလေးတွေကတိုက်ရိုက်ကြအောင်လို့ပြန်ပြီးတော့ပေးရဖြတ်ပြီးလို့မရဘူးခုတ်လွှဲကျင်တဲ့ခါနဲ့ဆိုတော့မလွှဲကျင်တဲ့ခါနဲ့မလွှဲဘူးဗျာ
ဒေါ်လာငွေလိုအပ်နေတဲ့စစ်ကောင်စီအနေနဲ့ရွှေပြောင်းအလုံသမားတွေစီကအကျိုးမြတ်ရဖို့နီးလန်းမျိုးစုံနဲ့စ조사နေတာလို့ထိုင်းနိုင်ငံရောက်မြန်မာအလုံသမားတယောက်ကသူ့အမြင်ကိုအခုလိုပြောပါတယ်။အ
ခုဒီလိုလူတွေကတော့ဒီလောက်ကဒီလောက်ကိုဖိတ်ကားကြရပါလိမ့်မယ်။ဒီလောက်ကနေတော့ပါသူတွေကသိရကြတာကိုဒီလောက်ကတားတယ်။အရင်ကဒီစစ်ကောင်စီအနေနဲ့လုပ်ထုတ်ခဲ့တာမှာဒီလောက်ကနေဒီလိုဒီအပြေးနဲ့ပတ်သက်လို့ဒီကနေပေါ့ဒီလိုလာတဲ့ခါကျတော့ဒီစစ်ကောင်စီမှတွေကလည်းဒီလိုမျိုးကျွန်တော်ကိုပဲဒီလိုဆိုင်ကားတော့ပါပဲ။ကျွန်တော်ဘုတ်ပြလာဆိုဒီလိုဆက်ကြပါပဲ။ဆန်းဆိုင်ရမယ်။ကိုယ်သားတွေကဒီကပို့ပြီးတော့အဆင်ပြေတယ်ရရှိလာမှာဖြစ်တယ်
။25ရာခိုင်နှုန်းငွေပြန်လွှဲဖို့ချိတ်ဆက်ထားတဲ့ပြည်ပဘဏ်တွေကဖြစ်စေ၊ဗဟိုဘဏ်ကထုတ်ပေးထားတဲ့လိုင်စင်ရငွေလဲလုပ်ငန်းတွေကဖြစ်စေ၊ဒါမှမဟုတ်နိုင်ငံတကာငွေလွှဲစနစ်တွေနဲ့ဖြစ်စေလွှဲပြောင်းပေးရမယ်လို့အလုံသမားရေးဌာနချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ MOU နဲ့ပြည်ပသွားပြီးအလုံးလုံးမဲ့မြန်မာနိုင်ငံသားတွေပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပြန်ပြီးတော့လွှဲပေးဖို့လွှဲမပေးဘူးဆိုရင်အကန့်အသတ်တွေနဲ့ပိတ်ပင်သွားမယ့်အခြေအနေစစ်ကောင်စီကကြေညာတဲ့သတင်းကိုငင်းချန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
။ American ပြည်အောင်စုမှာလာမယ့် November လကျင်းပမယ့်ရွေးကောက်ပွဲကြို Democratic နဲ့ Republican သမ္မတလောင်းနှစ်ဦးစကားစစ်ထိုးဝဲကို September လ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားစတိုဝဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9:00နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8:00နာရီခွဲအချိန်ကစပြီးတော့3:00နာရီကြာထုတ်လွှင့်မယ်ဒီအထူးအစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်စ်နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အပြု အထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ရှေ့သတင်းပတ်မှာ VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့ထုတ်လွှင့်ပေးမယ့် American ရွေးကောက်ပွဲဆိုင်ရာအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ပြပေးကြပါတယ်။ရုရှားကယူကရိန်းတို့ကိုစစ်ဖက်ဆိုင်ရာအဆောက်အဦတွေနဲ့စစ်တပ်နဲ့ပတ်သက်တာကိုပဲတိုက်ခိုက်တာဖြစ်ပြီးတော့အရက်သားတွေကိုပြစ်မှတ်မထားပါဘူးလို့ရုရှားဘက်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲရိုက်တာသတင်းအဖွဲ့သားတွေဟာရုရှားတို့ရဲ့ပြစ်လွတ်လိုက်တဲ့ဒုံးကျည်ကြောင်းတေဆုံဒဏ်ရာရခဲ့ပါတယ်။အသေးစိတ်အချက်လက်ကိုအခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းခရမတော့စ်မြို့မှာနိုင်ငံသားသတင်းတောက်တွေတဲနေတဲ့ဟိုတယ်ကိုဩဂုတ်လ24ရက်နေ့ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကိုရုရှားကဝင်လဲမခံညင်းလဲမညင်းပါဘူး။တိုက်ခိုက်မှုကြောင့် Writer သတင်းတောက်ဖွဲ့အတွက် Baking Shin အကြံပေး Ryan Evans တေဆုံးပြီးတော့နောက်ထပ် Writer သတင်းတောက်နှစ်ဦးနဲ့တခြားသတင်းတောက်တွေတန်ရာရသွားခဲ့ပါတယ်။ရုရှားဆိုရပြောခွင့်ရ Dmitry Peskov ကဒီတိုက်ခိုက်မှုရဲ့အရေးပါမှုကိုဖော်ပြောသွားပြီးတော့ရုရှားဟာရက်သားတွေကိုပြစ်မှတ်မထားပါဘူး။ Events ကသတင်းတော့မဟုတ်ပါဘူးလို့ပြောသွားပါတယ်။သတင်းဌာနကအချက်အလက်ကိုဖတ်ကြည့်တော့သူကသတင်းတော့မဟုတ်တာ။လုံခြုံရေးအကြံပေးမျိုးပါပဲ။ကျွန်တော်ထပ်ပြောပါမယ်။စစ်ဖက်ဆိုင်ရာအဆောက်အအုံတွေစစ်တပ်နဲ့တနည်းမဟုတ်တနည်းပတ်သက်နေတဲ့နေရာတွေကိုပဲတိုက်ခိုက်မှုတွေလှုပ်ဆောင်တာပါလို့ပြောသွားပါတယ်။ဒါမှားပါရဲ့။Events ကရိုက်တာသတင်းဌာနအဖွဲ့တွေကဖြစ်ပြီးတော့2022ခုနှစ်ကစပြီးတော့သူတို့နဲ့အလုပ်လုပ်နေတာပါ။အရက်သားတွေကိုတိုက်ရိုက်ပြစ်မှတ်မထားဘူးတားမြစ်ထားတဲ့နိုင်ငံတကာဥပဒေအရလဲသူလဲသတင်းတောက်တွေနဲ့အတူအကာအကွယ်ရရမှာဖြစ်ပါတယ်။ယူကရိန်းမှာနိုင်ငံသားသတင်းတောက်တွေတဲခိုတဲ့အရက်ဖက်အဆောက်အုံတွေကိုရုရှားကစနစ်တကျတိုက်ခိုက်တာတွေကတေချာမှတ်တမ်းနဲ့ရှိကြောင်းသတင်းတောက်အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားတို့ဝင်ရောက်နေရယူထားတဲ့ဒေတာတွေအတွင်းသတင်းတောက်တွေကိုရုရှားစစ်တပ်ကလိုက်ရှာပြီးတော့သူတို့နဲ့ပူးပေါင်းမလား။ဒါမှမဟုတ်ရင်ထောင်ချခံအသေးခံမလားရွေးခိုင်းတယ်လို့ RSF နယ်စည်းမထသတင်းတောက်များအဖွဲ့ကပြောပါတယ်။ RSF ကဖြစ်ရ53ကိုမှတ်တမ်းတင်ထားပြီးတော့ဆေးရဆွေးမှုလို့နာမည်တက်နိုင်တဲ့တိုက်ခိုက်မှုမျိုးကိုသတင်းတောက်122ဦးကြုံခဲ့ရတာပါ။Events ဖြစ်ရမပါသေးတာတော့မှ Ukraine စစ်ပွဲကိုသတင်းယူတဲ့သတင်းတောက်နဲ့သတင်းအဖွဲ့ကနေအနည်းဆုံး15ဦးသေဆုံးသွားရတာကို CPJ သတင်းတောက်အကောက်အွယ်ပေးရေးကော်မတီကမှတ်တမ်းတင်ထားပါတယ်။ရုရှားနိုင်ငံ Kars ဒေသကို Ukraine တို့ဩဂုတ်လ6ရက်နေ့ကဝင်သိမ်းခဲ့တာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းရုရှားအစိုးရကထိန်းချုပ်ဖို့ကြိုးစားပါတယ်။ Kars ဒေသကနေသတင်းပို့နေတဲ့သတင်းတောက်အနည်းဆုံး9ဦးမကကိုရုရှားကရာဇဝတ်မှုနဲ့တရားစွဲထားပြီးတော့သူတို့ဟာရုရှားနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ကြရင်လို့မဟုတ်ဖဲနဲ့ပြောထားပါရဲ့သတင်းထောက်တွေအသွားများတဲ့ Kharkiv နဲ့တခြား Ukraine မြို့တွေကဟိုတယ်တွေကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ပြီးတော့နိုင်ငံတကာသတင်းတွေမှာဒီစစ်ပွဲကြီးနဲ့ပတ်သက်တဲ့သတင်းတွေများများဆဆဖော်ပြလို့မရအောင်ဖြူဟာကြတမင်ကလှုပ်ဆောင်နေတယ်လို့ Ukraine ကအမျိုးသားသတင်းထောက်တမက်ကကပြောပါတယ်ရှင်
ဒါကတော့ယူကရိန်းမှာအရက်သားတွေကိုမတိုက်ခိုက်ပါဘူးလို့ရုရှားကပြောတဲ့အပေါ်မှာမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမအေးတန်နာကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးမှားမှန်မသေချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုပြီးတော့သိချင်တဲ့ဆိုရင် VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာသွားရောက်ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးချင်တဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့Facebook ကနေ Messenger ကနေတစင်လဲဆက်သွဲနိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် VUE မြန်မာညာချမ်း Radio Season ကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VUE မနက်ခင်း Radio Season အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေ့ညချမ်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။သိမ့်မကြခင်နှစ်တွေအတွင်းကမီတူးလှုပ်ရှားမှုလိုမျိုးကမ္ဘာတဝန်းအမျိုးသမီးအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေအားကောင်းခဲ့ပေမဲ့အမျိုးသမီးဖြစ်ခြင်းကြောင့်နေရာမပေးချင်တာခွဲခြားဆက်ဆံတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းမှာပြောင်းလဲမလာခဲ့ပါဘူးလို့ကုလသမဂ္ဂလေ့လာချက်တစ်ခုကဖော်ပြပါတယ်။လူမှုအတိုင်းဝိုင်းနေတဲ့မှာကြားမအခြေခံဘက်လိုက်ခွဲခြားဆက်ဆံမှုကနက်နက်ရှိုင်းရှိုင်းအမြင့်တွင်နေပါတယ်။ဒါတွေကိုတိုက်ဖြတ်ဖို့ဆိုရင်နောက်ထပ်ဆယ်စုနှစ်အတော်ကြာအချိန်ရယူနိုင်တယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြပါတယ်။မြန်မာနိုင်ငံမှာရောကြားမအခြေခံခွဲခြားမှုကဘလောက်အခြေအနေရှိပါသလဲ။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာကပြောင်းလဲတိုးတက်မှုတွေရှိပါသလားဆိုတာကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ပြထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
ကမ္ဘာတဝန်းအမျိုးသမီးခွင့်ရတောင်းဆိုလှုပ်ရှားမှုတွေပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့အယူအဆတွေသတ်မှတ်ချက်တွေတန်ဖိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇွန်လ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှာဖော်ပြထားတာပါ။နိုင်ငံရေးဦးဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေ69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူအခွင့်အရေးရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေ28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရတင်တယ်လို့ယူဆသူကကမ္ဘာလူဦးရေရဲ့တဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီးပွားရေးဦးဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ချောင်းတွေဟာအမျိုးသားတွေအထက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုလိုလားတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမာရင်သာမကပဲအမျိုးသမီးတွေအပါအဝင်လူမှုတိုင်းဝိုင်းတစ်ခုလုံးမှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတာဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစာကထောက်ပြထားတာပါကမ္ဘာတဝန်းမှာရှိတဲ့လူတွေရဲ့အယူအဆတန်ဖိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်ဖိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်လက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းကြားမအခြေခံဗတ်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်။ဒီလိုအမြင့်တွင်နေတဲ့ဗတ်လိုက်အယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အရှေ့နိုင်ငံတွေထဲမှာတောင်မကကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးရာထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီညာရေးဝန်ကြီးစီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない。9割の人が生理もない、妊娠もしない。
အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အရေးအတွက်တစ်ဆယ်ရာခိုင်နှုန်းတောင်မရှိပါဘူး။ 9.9 ရာခိုင်နှုန်းပဲရှိပါတယ်။ကျန်တဲ့90ရာခိုင်နှုန်းကရာသီသွေးမလာတဲ့သူတွေ၊ကိုယ်ဝေမဆောင်ရတဲ့သူတွေ၊ကလေးနို့မတက်ရတဲ့သူတွေပါ။
2022 နှစ်အရွယ်အီရန်နိုင်ငံကဂီတပညာရှင်အမျိုးသမီးငယ်အိုမာအယ်အန်နီကတော့မင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိတ်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါရယ
်မက်ကဘတ်တာဟဒီယတ်အလီဒါအဝါဂျေဟဲကာဇီဖဲ
ကီတာဒူရီယာတိခတ်သူတယောက်အနေနဲ့ကျမအတွက်အကြီးမားဆုံးစိန်ခေါ်မှုကအမျိုးသမီးတယောက်ဂီတာဒူရီယာတိခတ်တာကိုအတိုင်းဝိုင်းတဲ့ကလူများစုကလက်မခံတာပါဒီလိုလက်မခံတဲ့အခြေအနေအပြင်အီရတ်မှာနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်ဂီတာပညာရှင်တယောက်အဖြစ်ရပ်တည်ဖို့အင်မတန်ခက်ခဲပါတယ်ဒါပေမဲ့မျှော်လင့်ချက်နဲ့ဆန္ဒတွေကတော့ရှိနေသေးပါ
နိုင်ငံရေးစီးပွားရေးလူမှုရေးအမှုပညာနယ်ပယ်ကဏ္ဍစုံမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရပြီးမခံရတာတွေကတော့အခုပြောသွားတဲ့အီရန်နဲ့ဂျပန်ကအမျိုးသမီးတွေနဲ့ကြုံရတာမဟုတ်ပါဘူးအမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်လဲဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့တွေးခေါ်ယူဆမှုတွေခွဲခြားဆက်ဆံမှုတွေဟာနေရဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူဆတွေလူမှုအတိုင်းဝိုင်းအတွင်းမှာဘယ်လောက်ထိနှက်နှက်ဆိုင်ဆိုင်ရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေမှုနမ်မိုးကတော့အခုလိုပြောပါတယ်
ခွဲခြားဆက်ဆံခြင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်အဓိကကအခုဒီနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ရှိရင်လေသူတစ်ဖြစ်ဒီအမျိုးသမီးဖြစ်ခြင်းမျိုးသားဖြစ်ခြင်းပုံမှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပေါ့နော်သူတစ်ဖြစ်ဒီယုံကြည်မှုတွေဓလေ့တွေယဉ်ဟိုဒီယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုရင်တော့ဘယ်လိုပဲဖြစ်ရမယ်အမျိုးသားဆိုတော့ဘယ်လိုဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှစ်ပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေဒီခွဲခြားဆက်ဆံတာတွေကကြာလာလေကြာလာလေကြာလာလေခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်ထဲကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖြစ်နေတာတွေကခွဲခြားဆက်ဆံတာဖြစ်နေတာလို့မမြင်သေးနဲ့ဒါတွေကဟိုဒီမှာရိုးကြလိုမျိုးပဲအမျိုးသမီးဆိုင်အဲ့လိုဖြစ်မယ်အမျိုးသားဆိုင်အဲ့လိုမျိုးဖြစ်မယ်ဆိုတော့အစင်းထီတော်မှာကျွန်တော်ရဲ့လူထုတွေထဲမှာအဲ့လိုတော့အဲ့လိုထီတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဲ့လိုပဲဒီကပ္ပနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ဖြစ်နေခွဲခြားဆက်ဆံမှုကတော့ခံနေရသေးတယ်ပေါ့နော်
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝိုင်းအတွင်းမှာကိုပဲတွတွင်ကျဲကျဲဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မိုးကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကျဲကျဲလောင်လောင်ပေါ်ထွက်လာခဲ့တဲ့အချိန်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါတယ်။
ပြီးခဲ့တဲ့ဆယ်စုနှစ်မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်တို့ကဒီပေနေရမှာပဲဖြစ်ဖြစ်အမျိုးသမီးတွေခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖီချာချာမတဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်အမျိုးသမီးတွေတကယ်ကိုတိပယ်ပြေးဝတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်တို့ဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တယ်တုံတုံတိုင်လှုပ်ခဲ့တာမဲ့ဒီလွန်ခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုချီခံဒီဟိုဟာဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်နိုင်ငံကျွန်တော်ကြည့်နေဆိုလို့ချင်းတော့ဂျာမန်ပန်းသူရေးလို့ပြောတဲ့အခါမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးမျိုးသမီး30ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့အားဒီကကျွန်တော်ပြောလာတာနေပေါင်း20လောက်ရှိပြီဒါပေမဲ့လွန်ခဲ့တဲ့10ဆိုနေကိုပြန်ကြည့်မယ်ဆိုလို့ချင်းကျွန်တော်ပဲနေရာကိုပဲကြည့်ကြည့်ဒီဘယ်မှာပဲကြည့်ကြည့်ဘယ် process ကိုပဲကြည့်ကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ကြည့်ဒီအမျိုးသမီးရဲ့30ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာဟိုမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့အကောလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုဒီအမျိုးသမီးတွေဒီဟိုအရေးချင်းရှိရင်တက်လာပါလားအမျိုးသမီးတွေရေချင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မိုးမိုးကပြောပါတယ်
မလို့ခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုလို့ရှိရင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဟိုအစားအသွေးခေါ်တွေပေါ့အဲ့ဒီဟာတွေကကျွန်တော်တို့တွေကဘလောက်ပဲဒီ ဘလောက်ပဲမူဝါဒတွေဘလောက်ပဲပြဌာန်းမူဝါဒတွေဘလောက်ပဲပြောင်းပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျွန်မကမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆံမှုပါပြောင်းဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်အခုတပြည့်လူတို့ပြောတဲ့အခါမှာဆိုလို့ရှိရင်တကယ်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူလူကြီးတွေပါဝင်တကယ်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပျောင်းဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံကနေလေကြိုက်ကြိုက်ပြန့်ပြန့်နေလှုပ်ဆောင်ဖို့လို့တို့မျိုးတစ်ဖက်မှာကလည်းမူဝါဒပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက်ပဲခွဲခြားဆက်ဆံမှုဖြစ်စေဖြစ်စေတဲ့ဘယ်လိုမူဝါဒတွေကိုတော့မပြတ်ထမ်းမပြတ်ထမ်းရဘူးခွဲခြားဆက်ဆံမှုလှုပ်ဆောင်တယ်ဆိုလို့ကျွန်တော်ဖြစ်ဘယ်လိုမျိုးပြစ်ပေးမယ်ဆိုတဲ့ဟာမျိ 20ลูกเลยตัวอยู่ด่าคงลูกเปียงเลยแม่ลูกเปียวลูกไม่ย่านในนี้ท่าพี่เด้อย่านจิ๋วมีตัวเองในบีบอ่ะเนาะตัวจิ๋วมีตัวเองตัวอยู่อาเขาเนี่ยบอกส่วนปงสามมิวส่งไปดีตัวเรียนไมค์เซฟเลยดีเย็นเจมัวนี่มาเทปไปไล่ได้ไมค์เซฟบาตาเย็นนี่มาตะเพ็ดเทปไปไล่ได้ไมค์เซฟดูป้าวันเจนนี่มันนี่ได้ป้าวันเจนบอกมามุติบีเราเทปไปไล่ได้ไมค์เซฟเด็กอ่ะดีเซ็กเด็กอ่ะอาย่างกูอาอาย่างเขาเนี่ยตัวพี่เนี่ยบอกเนาะไอ้ข้าจะรู้ไอ้ที่หาเปียงเล่พูดเลยจะมาดูซูนิดีเนปองมีอสวรรค์เลยลูกสองพูดรู้เลย
ยามาในงานมาสู่ท่านเนี่ยที่มุกิสินในงานจีรีมาเรามิวต์มิริฮะสุยาจวนลูกจอยอับบาวิเย่ป่าเรศส่งเพื่อเช่ามามุริมากูซาบิวป่าวิงเวลลลลลลไม่ยากจะตีบาบูที่ลูกมิวต์มิริกูซาบิวป่าวิงมุกีว่ามาชีเวเนโรและชิกมาในงานจีรีจินต้องนี่เดที่มุกิสิสระฮาเลยมิวต์มิริมาป่าเรที่มุกิสิပြေဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မင်းဟုတ်ထုတ်စရာဖြစ်နေလိမ့်မယ်ဆရာတင်ပြရင်းနေပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျူဖြေပါရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့မျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုတဆောင်လေအမေရိကန်တခွင်စီစီကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့အမေရိကန်အစိုးရကအရှိတောင်အာရှဒေသထဲမှာရှိတဲ့လူငယ်တွေကောင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့စီစဉ်ပေးတဲ့ YC League အစီအစဉ်အကြောင်းကိုမအေးမြမြဖူကရှင်းပြထားတာကိုအောင်တင်ဆက်ပေးထားပါတယ်
ဒီ YC League program နဲ့ပတ်သက်ပြီးဘယ်လိုကိုစပြီးတော့သိကြရ
ဟုတ်ဆိုတော့ YC League ညီမကဒီ YC League program ကိုဒါဒုတိယအကြိမ်လျှောက်တာပေါ့နော်ပထမအကြိမ်တော့ညီမလျှောက်တယ်လျှောက်တာကကျွန်တော်2020ဝင်းကျင်လောက်ဖြစ်မယ်ပေါ့နော်အဲ့တော့ကျတော့ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ YC League ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်ဘာဆိုညီမကလည်းဒီအလောက်ကကျတော့ social entrepreneur လောက်ရဲအတွက်ကြောင့်မို့ကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grant program ကပါရှိရလေပါ opportunity ရှိတယ်အမြဲလိုက်ရှာနေရဲဆိုတော့တွေ့ရောကြတော့အဲ alumni တွေကိုပြီးတော့ညီမအတိတငယ်ချင်းတော်တော်များများ YC လေးနဲ့သွားချရဲပေါ့နော်သွားချတွေ့ရောကြတော့အဲ့ဒါနေပဲဟိုမေးကြည့်ရဲမေးကြည့်ပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့နော်ဆိုတော့ရှောက်ကြည့်ရဲချိန်မှာပထမတစ်ချိန်တုန်းကတော့ညီမကမပါပါဘူးပေါ့နော်ဒါဒုတိယချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားတာပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဝါတို့တခြားဘလူး qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းလျှောက်ရတဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရင်ဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် personal statement ဘာကြောင့်လျှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးကြီးပါတယ်အဲပြီးတော့ကြတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ဆိုရှင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရဲအဲ့ဒါမျိုးကြီးရှိရဲဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူကြီးလျှောက်ရဲဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရဲကိုယ့်ရဲ့ bio ကိုပြောပြရဲဟာမျိုးကြီးရှိရဲပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုအောင်ရောဘာကြောင့်ဒီ Wesley program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အတိကကကျတော့ညီမအနေနဲ့ကဆွဆွပြောဆိုလို့ပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနဲ့ညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်သင်တန်းတွေဖွင့်တယ်ဒါပေမဲ့အော်တတိယရောက်နဲ့ကိုယ့်ရဲ့ဒီ level မှာရှိရဲ့လက်မှုပညာရှင်မျိုးမကူညီနိုင်ဘူးပေါ့နော်အတိကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးရဲ့အခါကျတော့လုံးဝဟိုဘာမှမသိပဲဝင်ခဲ့ရဲ့အတွက်ကြောင့်မလို့ဟို ဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးအသိချင်တယ်အဲ့အတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေပါ learning လုပ်ချင်တာလေဆိုအဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာအဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
လုပ်မှုအတိုင်းဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဘောင်လည်းအကျိုးပြုနိုင်ပါဆိုတော့ညီမလုပ်ခဲ့တော့ဟာဆိုရှင်လူမှုတိုင်းအကျိုးတော့ပြုရဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုတဲ့အခါကျတော့အဲ့အမျိုးကြီးလေ့လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမအတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လည်းဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြတာလဲဒါမျိုးကြီးလေ့လာခြင်းလို့ဆိုပြီးတော့အားရှောက်လိုက်တာပ
ါဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့တမလို့ပေါ့နော်အဓိကကကိုဘာလုပ်နေရလဲအဓိကပညာရေးချင်းမလို့ပါဆိုတာထက်ကိုအဓိကတော့ကို high school လောက်တော့ပြီးသားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့ English လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးသွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ the question entrepreneur ဆိုကိုမှာ part project ရှိရလေပေါ့ဒါပေမဲ့ညီမတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုတဲ့ဟာမျိုးဟိုတိတိချာချာလေးပြနိုင်နေဆိုလို့ရှိရှင်အရောရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဘယ်လိုအချိန်မီမှာရှောက်လို့ရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နာဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နှွေဦးရသည
်ဟုတ်နှွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နှွေဦးရသည်ဆိုတော့ May June လောက်ဖြစ်
ဟုတ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရတာက April
ဆောင်းဦးဆိုတော့ August
ဟုတ်ဟုတ်
September
မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခေါက်က October November ပေါ့နော် October November ပိုင်းမှာဆိုဒါပေမဲ့ရှောင်းမယ်ဆိုရှင်ကသူကအခု Spring ရှောင်းမယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကလေးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့နော်ရှောက်ပြီးတော့မှသူကအဲ့မှာ application process ဒီဇင်ဘာလောက်မှလုပ်ပြီးသွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့မှအဲ့ interview section ဝင်ပြီးအောင်မှမပြီးသေးဘူးပေါ့နော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဦးဒီပြန်ပြီးတော့ selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ရှိရှင်ကကြောင်းညီမတို့ကဒီနှစ်စာလောက်ခရေရရှာအဲပြောပြီးဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားကျင်တဲ့လူဆိုရှင်ဒီ October November လောက်ခရေရအဲ့လိုမျိုးရှာပေါ့နော်အဲ့လိုပုံစံမျိုးကြီး
ဒီမှာ exchange program က၅ဘက်မလေးလာခင်အချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်အော်လေးလာပြီးတဲ့အချိန်မှာကပို့ပြီးတော့အထောက်အကူပြုရပေါ့နော်။ဒါဆိုတော့ညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပဲမာရောဒီစုံဦးတီထွင်းနဲ့ပဲမာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုအဖြေရှာမရတဲ့ဟာတွေလည်းရှိတယ်။ဆိုတော့ဒီ academic program ကို join ပြီးရတဲ့အချိန်မှာအခွင့်လမ်းတွေလည်းရလာရပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲအဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြားပြည်နယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မှာပြင်မှာရောညီမတို့ New York, Philadelphia နဲ့ Washington DC တိုင်းနောက်ဆုံးပေါ့နော
် Pennsylvania ပေါ့န
ော်ဟုတ်ညောင်မာကျော်ညီမတို့ကဘာလေးလာရလဲဆိုတော့အတိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရယ် UN မှာသွားပြီးတော့အတိကကဟိုလေးလာရရဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေးလာရရယ် Now Philadelphia ကျောင်းလည်းညီမတို့ဒီသူရဲ့ဒီ treatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့ဒီတစ်ပတ်လောက်အောင်လောကဟိုအဲ့လိုစာရေးထိုင်ရေးနေရာမဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ပါဆိုတော့ share ဒီအဲ cohort တွေမှာဆိုလို့ရှိရင်ဒီ white house ကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီမှာဆိုလို့ရှိရင်ဘယ်လိုမျိုးကြီးactivities တွေလုပ်ခဲ့လဲဒါမျိုးတွေကိုညီမတို့လေ့လာရရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်ဒီအဲ့အခမ်းအနားတွေကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတယ်
ဟုတ်ကဲ့ပါအမြင်များဖို့အခုလို view တွေကိုလာပြီးတော့တစ်ဆုံမင်းမြန်ခွင့်အချိန်ပေးတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်ဟု
တ်ကဲ့ညီမရယ်ကျေးဇူးများရတယ
်ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆောင်လေအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့အပင်နေရဲ့မိတ်ဆွေဗာတီဘာမြက်အကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံရဲ့အလဲပိုင်းပူရင်း6တွေ့တဲ့ရေနံချောင်းတို့6တို့ဘက်မှာအပင်တွေကိုရေသိပ်လောင်းစရာမလိုဘဲနဲ့ရေငတ်တဲ့ဓာတ်ကိုခံနိုင်အောင်ကူညီပေးတဲ့ဗာတီမာမြက်အကြောင်းကိုဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကမေးမြန်းပြီးဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန်းနာမှာတင်ဆက်ပေးထားပါတယ်
မကိုရန်ဒီစိုက်ပျိုးရေးမှာဟိုအများကိုလည်းကူညီပေးနေတယ်ဒီ vegetable မြက်နဲ့ပတ်သက်ပြီးတော့သိချင်လို့ပါဆရာမဒီ vegetable မြက်ဟာအပင်တွေရဲ့မိတ်ဆွေလို့ဆရာမပြောပါတယ်ဘာကြောင့်ပြောတာပါလဲဆရာမြက်လို့ပြောလိုက်လို့ရှိရင်ကျမတို့စိုက်ပျိုးရေးသမားတော်တော်များများမြက်ဒီကိုစိုက်တဲ့အပင်ရဲ့အစာရည်စာကိုလူယူစားသုံးတယ်ဒီတော့မြက်ဆိုရင်ပေါင်းနေနဲ့သတ်မှတ်ပြီးတော့ဟိုပေါင်းတက်စေးတန်တော်၎င်းနောက်ပြီးတော့လဲတူးပြီးတော့ပေါ့နော်တူးဆွဖဲရှားပြစ်ချင်တဲ့စိတ်ကစိုက်ပျိုးရေးသမားတိုင်းမှာရှိပါတယ်ဟိုမြက်ပေါင်ရင်ကိုမကြိုက်ချင်ဘူးကိုယ့်ရဲ့တီးနှံကိုအစာလုစားတယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့ဟိုဘက်တီဘာလို့ခေါ်တဲ့ဒီမိုက်ရက်ကကရစ်ပေါ့နော်ဒီလိုမျက်လှဲ့လိုမျိုးပေါ့အရန်ထူးဆန်းတဲ့အရေးတွေးရှိရဲ့မျက်တစ်ခုပေါ့နော်ဒီဘက်တီဘာဆိုရယ်မျက်ကလေးကတော့သူကအပင်တွေကိုသူကထုထုချာချာအကျိုးပြုတာကိုတွေ့ရပါတယ
်ဘယ်လိုပုံစံနဲ့အကျိုးပြုတယ်လဲပြောပြပေးပါရှင်မ
ဟုတ်ကဲ့သူကိုယ်တိုင်ကလည်းရင်ငတ်တဲ့ဒဏ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်အမျိုးမျိုးရှိပါတယ်။ဥမာဟင်းနှင်းဟင်းရွက်ပင်မဲ့ဖြစ်ဖြစ်တတိဝလံနေစက်မှုကုန်ရန်တင်းနှံဘာပဲမဲ့ဆိုင်ဆိုင်သူကအဲ့ဗက်တီဘာကိုခြံရံပြီးတော့ဆိုက်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းအရန်ကောင်းလာတယ်။နောက်ပြီးတော့အဲ့အပင်ဟာစအဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်တက်တဲ့အဟာရဓာတ်တွေကိုဗက်တီဘာရဲ့အမျက်မှာရှိတဲ့အန်ဇိုင်းတွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဘက်တီဘာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပို့ပြီးတော့ဟိုကောင်းမွန်နေရအောင်ကျမတို့ကလက်တွေ့ပေါ့နော
်ဒီရင်ငက်တဲ့တိုင်ခံနိုင်တာပဲလားဆရာမတခြားဘောအကျိုးပြုတာတွေကဘာတွေပါလဲဆရာမ
ခုဆိုလို့ရှိရင် climate change ဆိုရယ်ရာသီဥတုပြောင်းလဲခြင်းကိုကဖြစ်နေပြီဖြစ်နေတဲ့အခါမှာဘယ်သူကအဓိကခံစားရလဲဆိုရင်ကျမတို့စိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကရာသီဥတုပြောင်းလဲတဲ့ဓာတ်ကိုတော်များများခံစားရပါတယ်။ခံစားတဲ့အခါမှာသူ့ရဲ့ရာသီဥတုပြောင်းလဲခြင်းထဲမှာဒီမိုးခေါင်တာရေရှားတာပါပါတယ်။နောက်တစ်ခုကရေကြီးရပါတယ်။အဲ့ဒီအခါမှာဒီဘက်တီဘာမြက်လေးကရေငတ်ဒဏ်လဲခံနိုင်တယ်။နောက်ပြီးတော့ရေနစ်မြုပ်တဲ့ဒဏ်ခံနိုင်တယ်။နောက်မီးလောင်တဲ့ဒဏ်ခံနိုင်တယ်။နောက်ပြီးတော့စားငံရေဝင်တဲ့ဒေသတွေမှာလဲစားငံဒဏ်ခံနိုင်တယ်။နောက်အရန်အေးတဲ့ချင်းတောင်လိုနေရာမျိုးမှာဆိုရင်လဲခံနိုင်စွမ်းရှိတယ်။ဥပြင်းချောက်တွေ့ရဲ့နေရာမှာလည်းရှင်သန်နိုင်စွမ်းကောင်းတယ်။နောက်ပြီးတော့ရာသီဥတုပြောင်းလဲခြင်းကြောင့်ဖြစ်တဲ့ stress တွေပေါ့။အဲ့ဒါတွေကပြီးဆုံးသွားတဲ့အခါမှာသူကပုံမှန်တိုင်းပြန်လဲပြီးတော့ဟိုရှင်သန်လာတာကိုလည်းတွေ့ရတယ်ပေါ့။နော်အောပွဲကောင်းတဲ့မျက်လှဲ့လိုအပင်လေးပါလားလို့လည်းဟိုကဘာမှတင်စားရပေါ့နော်။ဒီတော့ဒီရေတွေးကိုကျမတို့ကယူပြီးတော့ဟိုတိနံစိုက်ပျိုးထုတ်လုပ်တဲ့နေရာမှာအသုံးပြုဖို့ကျမအနေနဲ့အကြံပြုချင်ပါတယ်ရှင
်။ဟုတ်ကဲ့။ဆမဆဆပြောတဲ့အချိန်မှာဒီအပင်ဟာဆိုလို့ရှင်ဒီရေငတ်တဲ့ဒဏ်ကိုခံနိုင်နေပေါ့နော်ရေမရှိလဲပင်တွေအတွက်ကိုသူကအထောက်အကူပြုပေးတယ်ဆိုတာဘယ်လိုပုံစံနဲ့ပြုပေးတယ်လဲပြောပြပေးပါရှင်
ကျမတို့စိုက်ပျိုးရေးကပေါင်းနေနဲ့တတ်မှတ်ပြီးတော့ရှင်းပြတယ်ဆိုရင်မြက်တွေဟာသူကမြက်ဖွာမျိုးတွေများပါတယ်မြက်ဖွာမျိုးတွေဖြစ်တဲ့အတွက်သူ့ရဲ့ဘေးမှာရှိတဲ့သီးနှံအတွက်အစာကိုလူယူစားသုံးနေပေါ့ဒါပေမဲ့ဗက်တီဘာကတော့မြက်ဖွာမျိုးမဟုတ်ဘူးသူ့ရဲ့အမြင့်ကလေးတွေအားဆိုလို့ရှိရင်သူကတိုက်ရိုက်ဒဲဆင်းတာပေါ့ဒဲဆင်းနေဟိုမြေကြီးကိုထိုးပေါက်ပြီးတော့ဆင်းနေသူကဘေးကိုမဖွာဘူးမဖွာတဲ့အတွက်သူကရှင်တွဲဆိုင်တဲ့အပင်ကိုသူကအစာလူယူမစားဘဲနဲ့အဲ့ဒီစိုက်ပျိုးဆိုင်တဲ့အပင်ထက်နှဆိုင်တဲ့ဒေတာမှရှိရဲ့အဟာရတွေပါသူကစုပ်ယူပေးတယ်ရေကိုလည်းစုပ်ယူပေးတယ်ဒီမြက်ကအမြက်က73ဘီ15ဘီအထိရှည်ပါတယ်ရှည်ပြီးတော့တွဲဆိုင်တဲ့အပင်ကိုရေပမလို့လုပ်ပြီးတော့သူကရေကိုထိမ့်ပေးနိုင်တယ်နောက်ပြီးတော့ရွာချတဲ့မိုးတွေလောင်းလိုက်တဲ့ရေတွေပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုရင်ရေကအဓိကဖြစ်ပါတယ်ရေမရှိရင်အပင်ဆိုင်လို့မရဘူးမိုးရွာတဲ့ခါမှာရှိရဲ့ရေဟာစီးရေတွေဖြစ်သွားတာပေါ့ running water ဖြစ်သွား ဒါပေမဲ့ဗတိဘာရှိနေတဲ့ခင်မှာကြတော့သူဟာစီးရေမဟုတ်တော့ဘဲနဲ့စိတ်ရေဖြစ်ညီအောင်ရေဆူဆောင်းမိနိုင်အောင်သူကိုမြေပေးရဲ့အဲ့လိုမျိုးညီအောင်ရေကဆူဆောင်းတဲ့အခါမှာအိတ်ဆိုင်ခင်းရဲ့ဒီ underground water table ပေါ့အဲ့တော့အိတ်ဆိုင်ခင်းဟာဗတိဘာမဆိုင်တဲ့ဆိုင်ခင်းနဲ့ဆိုင်သူကမိုးခေါင်ခြင်းပေါ့နော်ရေငတ်ခြင်းဆိုရဲရာဒီကိုသူကအေးအေးဆေးဆေးဗတိဘာနဲ့တွဲပြီးတော့ကြော်ဖြတ်နိုင်တာကိုကျမတို့ကဟိုလက်တွေ့ပေါ့သိရတဲ့ခါမှာတော့တော်တော်လေးလဲဟိုခြေတန့်ပီတိဖြစ်ပါတယ်ဆရာမ
ဆရာမလက်တွေ့ရဗမာတွေ့ရဗမာပြည်မှာပါလားဆရာမဗမာတွေ့တာပါလ
ဲဆရာမဆရာမဟာဗမာပြည်မှာပါပထမတစ်ခုကတော့ဟိုကျမရဲ့စိုက်ခင်းလေးပေါ့မန္တလာဂါဒန်ဆိုတာဒီလိုမျိုးပေါ့နော်ဆရာမရဲ့ဒီလိုအဝိုင်းနဲ့စဝိုင်းနဲ့လုပ်တဲ့အဲ့ဒီစိုက်ခင်းမှာအလဲကောင်မှာပေါ့နော်အုတ်ရိုးပေါင်နဲ့အလဲပေါင်မှာဒီဂန်းကော်ပင်နဲ့စွန်မွှေးပင်နဲ့ကျမစိုက်ထားတာတွဲပြီးတော့ဒါပေမဲ့နွေရာသီတနွေရာသီလုံးခီးထွက်နေရနဲ့ရေမလောင်းပြစ်ဘူးအဲ့ဒီမှာတဲ့စွန်မွှေးပင်တွေကိုဗတိဘာကြားထဲမှာထည့်စိုက်ထားတာဗတိဘာနဲ့တွဲစိုက်တဲ့စွန်မွှေးပင်တွေကတော့စိမ့်လန်းပြီးတော့ကျန်ခဲ့တာကိုတွေ့ရတာပေါ့နော်ဂန်းကော်ပင်ကအမြင့်ထိုးပြီးတော့ဆင်းတဲ့အတွက်သူ့ရဲ့ရေတောင်းမြစ်ကရေကိုစောက်ယူစားသုံးနိုင်တဲ့အတွက်ရှင်တန်တာကတော့ okay ဒါပေမဲ့သောမွေးပင်ကမစားနိုင်တော့တည်တယ်ပေါ့ဒါပေမဲ့သူဒီဗတိဘာနဲ့လဲတွဲဆိုင်နိုင်တော့သောမွေးပင်ကစိတ်မိကြံခဲ့တာကျမကတော့အော်တကြီးပေါ့နော်ဗတိဘာဟာသူ့နဲ့တွဲဆိုင်တဲ့အပင်ကိုအဟာရနဲ့မဟုတ်ဘူးရေငတ်ဒဏ်ခံပြီးတော့ drug resistant ပေါ့နော်မိုးခေါင်နဲ့ဒဏ်ကိုကျော်လွှားနိုင်အောင်ကုညီပါလားဆိုတာမျိုးသိခဲ့ရပါတယ်ဟိုနောက်တစ်ခုကတော့ပရာဟိတပြပင်ဆိုင်တဲ့နော်ရေနဂါဒင်းငါရဲ့ဆိုင်ခင်းနေရလဲသိရှိခဲ့ရပါတယ်ဆရာဒီယနတာတင်းကတော့မြန်မာနိုင်ငံမှာတော့တော်တော်သိကြပါတယ်သူကတစ်ပင်ဆိုင်တဲ့နေရာမှာတော်တော်စိတ်အားထက်သန်တယ်သူဆိုင်တဲ့နေရာတွေကကြတော့ရေနံချောင်းနဲ့မကွေးရဲ့မြို့ဆောင်လမ်းမှာသူဆိုင်တာပေါ့နော်ပရာဟိတဥယျာဉ်6မှာသူဆိုင်တဲ့ပင်လေးမှာသူကတပင်စီဆိုင်ထားဒီဗတိဘာရဲ့သဘောက6လဆိုလို့ရှိရင်ကိုပဲတားတက်က90တရာအထိထွက်လာတော့သူကဖြတ်ပြီးတော့လဲညေအောင်နေမချင်းပေါ့သူရဲ့ပရာဟိတဥယျာဉ်6နဲ့ခုနှစ်ကိုရှင်လိုက်တဲ့အခါမှာခုနှစ်ကရေဆုပ်ဆက်လဲရှိရဲ့ဗတိဘာနဲ့တွဲမဆိုင်ထားအောင်တနွေလုံးသူရေတားလောင်းရတာဒါပေမဲ့တွဲဆိုင်ထားတဲ့ဗတိဘာကင်းကတော့သူကရေလဲတိတ်မလောင်းရဘူးဟိုသူ့ရဲ့ group performance ပေါ့အပင်ရဲ့ performance ကလဲစိမ့်လန်းဝေစာနှစ်ယောက်တွေ့တော့ဒီ
တကယ်ပေါ့နော်လက်တွေ
့ဟုတ်ကဲ့ဆရာမသူကလဲလက်တွေ့ဆိုတော့သူကလဲတော်တော်ယုံကြည်သွားထိုင်းနိုင်ငံတို့ဘာလို့မှကြတော့ဝိုင်းပြီးတော့ဆိုက်တယ်ဆရာမအလဲမာလေးခြားပြီးတော့ဝိုင်းပြီးတော့ဗတိဘာကိုရံပြီးတော့ဝိုင်းပြီးဆိုက်တဲ့ဟိုတာတကတွေလည်းရှိပ
ါဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှပြန်ပြီးဆုံရအောင
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်မကြခင်မှာအစီအစဉ်လေးအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းတလှည့်ပြောပြပေးပါမယ
်ဂါဇာအဖြစ်ရရဲ့အစ္စရေးကိုဖိအားပေးဖို့အမေရိကန်ကိုဟာမတ်စ်ကတောင်းဆိုလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဒီအဖြစ်ရရဲ့သဘောတူမှုရဖို့မနှိမ့်ဆက်သေးပါဘူးလို့ပြောလိုက်ချိန်မှာဒီအဖြစ်ရနိုင်ရင်ဟာမတ်စစ်သည်ကြဘက်ကအခုလိုမနေ့ကတောင်းဆိုလိုက်တာပါကာတာနိုင်ငံအခြေစိုက်ဟာမတ်စ်အဖွဲ့ညီနေတာဝန်ခံကနက်တန်ယာဟုနဲ့သူ့အစိုးရပေါ်အမေရိကန်အနေနဲ့စစ်မှန်တဲ့ဖိအားပေးပြီးအစ္စရေးဘက်ကိုမျက်စိမိတ်ဗတ်လိုက်နေတာကိုဆက်မလုပ်ဖို့ပြောလိုက်ပါတယ်ခင်ဗျာနောက်ယူကရိန်းသမ္မတကတော့အမေရိကန်အပါမဟာမိတ်တွေနဲ့ဂျာမနီမှာသွားတိတ်ပြီးတော့အကူအညီတောင်းလိုက်ပါတယ်သမ္မတဗလန်တီမာဇလန်စကီဟာအမေရိကန်စစ်တပ်ကြီးကဲတွေပါဝင်မဟာမိတ်နိုင်ငံ50ကကိုယ်စားလှယ်တွေနဲ့ဂျာမနီနိုင်ငံမှာတွေ့ဆုံပြီးစစ်လက်နက်ပစ္စည်းတွေထပ်မံအကူအညီပေးရေးဖိအားပေးတောင်းဆိုခဲ့ပါတယ်ခင်ဗျာ။နောက်စစ်ကောင်စီခေါင်းဆောင်ရှန်ကီယာခီးစင်ပြီးမှာတော့တောင်းတက်ထိန်းထားတဲ့နန်ခမ်းမြို့နဲ့ဖေကုံစစ်ဆောင်စခန်းဘုံကျဲခံလို့ကလေးမျိုးသမီးပါဝင်20ကျော်တည်ဆုံခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းရတောင်မြို့သားလွတ်မြောက်ရေးတပ်မတော် TNLA ထိန်းချုပ်ထားတဲ့နန်းခမ်းမြို့ကိုဒီမနေ့သောသောစစ်ကောင်စီလေယာဉ်နဲ့ပုံချဲလို့ကလေးငယ်နဲ့ကိုယ်ဆောင်မိခင်ပါဝင်12ဦးတည်ဆုံပြီး12ဦးတရားရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရှမ်းပြည်တောင်ပိုင်းဖေခုံမြို့နယ်တဲကစစ်ပေးဆောင်စခန်းတစ်ခုကိုလည်းမနေ့ချက်သားရင်းည9နာရီလောက်မှာစစ်တပ်ကလေကြောင်းကနေပုံချဲတိုက်ခိုက်ခဲ့လို့ကလေး9ယောက်ပါဝင်10ယောက်တည်ဆုံသွားခဲ့ရပါတယ်ခင်ဗျာ။
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညာအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်
This program has come